မြန်မာနိုင်ငံအတွင်းရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကိုအမေရိကန်ကတိုက်ရိုက်ဖိအားပေးပြောဆိုမှုတွေရှိနေသလိုအာဆီယံအဖွဲ့ကတဆင့်ဖိအားပေးလှုပ်ဆောင်တာတွေလည်းရှိကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton က VOA က Greta Van Susteren နဲ့တီးတန့်ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာပြောကြားလိုက်ပါတယ်
Well, I think fundamentally you have to pursue American national interest and even in crises where there's great human tragedy involved, we simply don't have the resources to
do it. Lukuyi Sanamu Sanya Akunyi Peyi Sare Patibakha Mya Soa Go Kain Dwe Phie Shin Ne Niya Ma American Ye Ajo Si Bwa Go Da U Sa Pe Lou Saung Twa Ma Phit Chaung Naingan Daga Ye Ya Ri Ne Patat Pi Yo Tamra Donald Trump Aso Ya Ye Yat Di Chet Go Amyo Ta Long Nyu Yi Ajan Pe John Bolton Pyo Twa Da Ba နိုင်ငံတစ်ခုမှာဖြစ်နေတဲ့ပဋိပက္ခတွေပြည်လဲရေးအတွက်ဒေတာရင်းကအဖွဲ့အစည်းတွေအိမ်နီးချင်းနိုင်ငံတွေကိုဖိအားပေးခြင်းကပို့ပြီးတော့ထိရောက်မယ်လို့ယူဆကြောင်းလဲသူကပြောပါတယ်။အမေရိကန်နေနဲ့မြန်မာဆွေရကိုတိုက်ရိုက်ဖိအားပေးပြောဆိုတာတွေရှိသလိုပြီးခဲ့တဲ့လပိုင်းကစင်ကာပူမှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲအတွင်းဒုသမ္မတမိုက်ပန်စ်ကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့အမေရိကန်အစိုးရရဲ့မူဝါဒတွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းပြောခဲ့တယ်လို့လည်းမစ္စတာဘော်တန်ကပြောပါတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်တာကိုမြန်မာအစိုးရကလက်မခံပေမဲ့ဒီလူတွေနေရပြန်လာရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ MOU နားလည်မှုစာချုပ်လာလက်မှတ်ထိုးထားပြီးအပြန်အလှန်ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်တာရှိပါတယ်ဒီအကြောင်းအပြည့်အစုံကိုသတင်းတွေအပြီးမှနားဆင်နိုင်ပါတယ်